အခုတော့မီဇိုရန်ရောက်ဒုက္ခသည်တွေနေရပြန်ကြဖို့အိန္ဒိယအစိုးရကတိုက်တွန်းတဲ့သတင်းကိုတင်ပြခြင်းပါလေ NCA အပြည့်အဝလက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းမီဇိုရန်ပြည်နယ်မှာစစ်ဘေးတင်းရှောင်နေရတဲ့ချင်းပြည်နယ်ပလက်ဝါမြို့ကရွာသား300လောက်ရှိပြီးသူတို့ကိုနေရပြန်ကြဖို့အိန္ဒိယအစိုးရကတွန်းအားပေးနေပါတယ်ဒုက္ခသည်တွေကတော့မတည်ငြိမ်သေးတဲ့နေမျိုးအခြေအနေကြောင့်နေရမပြောင်းခြင်းသေးဘူးလို့ဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်တွင်အခြေအနေအေးချမ်းနေပြီဖြစ်တဲ့အတွက်မီဆိုရန်ပြည်နယ်ထဲကိုရောက်လာတဲ့ဒုက္ခသည်တွေကိုနေရပြန်ဖို့အိန္ဒိယအစိုးရကနေတိုက်တွန်းနေတာပါခွန်နိုးတုံသတင်းဌာနအက်ဒီတာစလိုင်းရောဘတ်ကအခြေအနေကိုခုလိုရှင်းပြပါရစ
ေ။ခုမီဇိုရန်ပြည်နယ်လောင်ကာညုနယ်နေဆက်ကြီးရောဖြစ်တဲ့မောင်ဂူချွာကြီးရောမှာဒုက္ခသည်ချင်းနေထိုင်နေတဲ့ဒုက္ခသည်ဦးရီက300လောက်ကျန်သေးတယ်။အများစုကတော့ရခိုင်တိုင်းသားတွေလို့သိရတယ်။မီဇိုရန်ပြည်နယ်အစိုးရကနေလူသားချင်းစာနာထောက်ထားမှုအနေနဲ့ဒီဒုက္ခအဖြစ်ရောက်လာကြတဲ့သူတွေကိုသူတို့စာအိတ်တွေအဝတ်အစည်းတွေလူမှုဖေးစီတွေကထောက်ပံ့ပေးတာမျိုးတွေရှိတယ်။ဒါပေမဲ့ခုနောက်ပိုင်းမှာတော့သူတို့ကအဲ့လိုမျိုးထောက်ပံ့မှုတွေမရတော့ဘူးသိရတယ်။ဒီမျိုးတော့ပြပမှာအကြိုက်ခိုးလို့နေရတယ်ဆိုတော့သူတို့အစိုးရအနေနဲ့လည်းသူတို့မှလည်းတာဝန်ရှိတော့သူတို့အစိုးရအနေနဲ့လည်းနေပြီးတည်ငြိမ်ရေးချမှုရှိတယ်ဆိုတော့သူတို့ရဲ့နေနေကိုပြန်သွားကြဖို့စိတ်ဆန္ဒရှိမှာပဲ
2019ခုနှစ်နိုဝင်ဘာလတုန်းကပလဝမြို့နယ်တွင်မြမတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ရှောင်း1200လောက်ဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်လောင်တလိုင်မြို့နယ်မောင်ပူချရွာမှာဒုက္ခသည်ဖြစ်နေတဲ့ခဲကြရပါတယ်ဒီထဲမှာရွာသား900ခန့်ပြန်သွားကြပြီဖြစ်ပေမဲ့ဒုက္ခသည်300ခန့်ဟာဆက်လက်တောင်းတနေပြီသူတို့ကနေရကိုမပြောင်းချင်ဘူးလို့ညှင်းဆုံနေတာပါဒါပေမဲ့မီဆိုရန်ပြည်နယ်မှာမိခိုနေတဲ့ဒုက္ခသည်တွေအတွက်စာဝတ်နေရေးအခက်အခဲရှိနေပြီနေရရင်းကိုပြန်ဖို့အခက်အခဲရှိနေသေးတယ်လို့ဆလိုင်းရောဘတ်ကဆက်ပြောပါတယ
်သူတို့ကထောက်ပံ့မှုတွေမရတော့ဘူးတော်တော်လေးကိုသူတို့စာဝတ်နေရေးလည်းဆက်တဲနေတယ်လို့သူတို့သိရတယ်ပေါ့နော်အခုလောလောဆယ်မှာပလဲဝဒီတာမှာကနေမီတင်ငင်းကြီးချက်မှုရှိတယ်လို့ပြောလို့မရတဲ့အခြေအနေဖြစ်နေတယ်သူတို့အနေနဲ့လည်းပြန်သွားလို့ရှိရင်တိုက်ပွဲချက်ဖြစ်ရင်သူတို့အတွက်အတန်တည်းဆူရင်ရတဲ့အခြေအနေဖြစ်တယ်ဆိုတော့မီဇိုရမ်အစိုးရတောင်မိုအိန္ဒိယဆူရအနေနဲ့လည်းသူတို့ကိုအတင်းအဓမ္မကြီးအမင်းတို့ပြန်လာတော့ဆိုပြီးတော့သူတို့ကိုအရန်လည်းဟိုလုံးလို့မရဘူးပေါ့လေသူတို့ရဲ့အလုံးချုံရေးတွေသူတို့ရဲ့နေမီအနေထားတွေကိုအရင်တိချပဲနေလာပြီးတော့အလုပ်ဖြစ်နေလို့ကျွန်တော်ထင်တယ
်မီဇိုရမ်ပြည်နယ်ဆူရကဒုက္ခသည်တွေကိုပေးနေတဲ့ရိခါထောက်ပံ့မှုတွေရပ်ဆိုင်းထားတာကြောင့်စစ်ရှောင်ဒုက္ခသည်တွေအနေနဲ့ဖြစ်တဲ့နည်းနဲ့ရှာဖွေလွတ်ကန်စားတောက်နေကြတယ်လို့ Telegraph အိန္ဒိယသတင်းစာမှာဖော်ပြထားပါတယ်။အလားတူပလက်ဝါမြို့နယ်တွင်းမှာစစ်ဘေးရှောင်ရွာသားဦးရေ400ကျော်ဟာလည်းဒီလပိုင်းမှာစန္ဒရိခာခက်တွေ့နေတယ်လို့ပလက်ဝါမြို့ကူညီပေးရေးဖွဲ့ဝင်ဦးကျော်အောင်ကပြောပါတယ
်။နောက်ဆုံးအခြေအနေကကုန်တီကြီးရွာကတော့ရှင်းနဝရွာမှာအင်ဂျင်68အကျူရေက300ကျော်တော့ရှိတယ်သူတို့နေရက်ကိုပြန်ဖို့မဖြစ်နိုင်သေးဘူးတီတောင်ကျေးရွာကလည်းနီးစာရွာမှာ15လောက်ရှိတယ်ကျူရေက90ဝန်းကျင်လောက်ပဲရှိတယ်သူတို့လည်းမပြန်နိုင်သေးဘူးနောက်တစ်ရွာကတော့ကုချွန်ပြကျေးရွာကလည်းသူတို့လည်းလူဦးရေ90ဝန်းကျင်ပဲအခုစင်ပေါင်းပြည်ရွာမှာသူတို့လည်းခိုးလုံနေတယ်လန်တန်ရွာလည်းကျင်းတလင်းရွာမှာအကောင်လုံးပြောင်းလာကြတယ်သာသာရေကအခုလောလောဆယ်တို့တော်လေးတော့အခက်အခဲရှိတယ်ကျွန်တော်တို့ဒီလူမျိုးကူကြီးပရဟိတအတင်းအားလည်းအရင်ကတော့ကျွန်တော်တို့ဒီလာတိုင်းလိုလိုပဲကျွန်တော်တို့ပုံမှန်ထောက်ပံ့နေတယ်အခုတော့ဟိုကအလူရှင်အားလည်းတိတ်မရှိတဲ့အခါမှာတို့နှစ်လ၃လနီးပါးလောက်တော့ကျွန်တော်တို့ဟိုကမထောက်ပံ့နိုင်တော့ဘူးတို့စာဝတ်နေရေးလည်းတော်တော်လေးအခက်အခဲရှိတယ်
သူတို့ရဲ့နေရက်တွေမှာမြမတမတော်နဲ့ရခိုင်တမတော်ဖွဲ့အီတို့ကြားအချိန်မရွေးစိုက်ပွဲဖြစ်ပွားနိုင်တဲ့အနေအထားရှိတယ်လို့မြေမြုပ်မိုင်းအန်တရီကိုစွရင်လို့စစ်ဘေးရှောင်တွေနေရက်ရင်းကိုမပြောင်းရသေးတာလို့ဥကျော်အောင်ကဆိုပါတယ်စက်တင်ဘာလ10ရက်နေ့ကပလက်ဝါမြို့နယ်သရအိုင်နီးမှာမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့အီအီဘက်ကထုတ်ပြန်ထားပါတယ်2014ခုနှစ်ကစပြီးရခိုင်ဒေသမှာဝင်ရောက်လှုပ်ရှားခဲ့တဲ့ရခိုင်တမတော်ဟာဝါသဖွဲ့ UWSA ဥဆောင်တဲ့ FENCC မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလိုပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးရေးကိုလက်မခံသေးတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ